ခင်ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မင်းကြမ်းမရေးလာတဲ့တော်ရရှင်တင်းရင်မူကဗီဒီယိုရုပ်သံဌာနကအကိုမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်သောကြောင့်ဂုံယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ယေရှုအထူးတင်ပါရနော်ဆက်ပြီးတော့အားပေးပါအောင်ရှင်မတ်ခင်ဆန်းဝေဆိုတဲ့တော်ရရှင်ကလည်းဗီဒီယိုဖွဲ့သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်သတင်းတင်ဆက်သူတွေအားလုံးအပေးယူအချိတ်ဆက်မိမိရရတင်ပြမှုကောင်းပါတယ်ယေရှုတင်ပါတယ်ကျမ်းမာချမ်းသာကြပါစေတဲ့မကင်ဆန်ဝေကျမတို့ရေဒီယိုတင်ဆက်မှုရုပ်မြင်သံကြားကနေဒါရိုက်ထုတ်လွှင့်ပြသတာကိုကြည့်ပြီးပြောဝင်ရပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးကိုနှုတ်ခွန်းဆက်ရင်နဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ VOA ဝိုင်းတော်သားများနဲ့ပြည်သူများအားလုံးကျမ်းမာပျော်ရွှင်လို့တောကအပူများငြိမ်းချမ်းကြပါစေ။ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်နဲ့နိုင်ငံတကာသတင်းတွေကိုနားထောင်ခွင့်တည်ခွင့်ရလို့ကျေးဇူးအထူးတင်ပါတယ်။ပြည်သူတွေရဲ့ပေးစာတွေကိုအရေးတည်ယူဖော်ပြပေးတယ်။အပြန်အလှန်လေးစားမှုထားလို့ဝမ်းသာပီတိဖြစ်ရပါတယ်။ VOA သတင်းဌာနရဲ့ကျေးဇူးကြောင့်မြန်မာနိုင်ငံရဲ့မြို့နယ်တိုင်းလက်ရှိအဖြစ်အပျက်တွေကိုကြားရတာမြင်ရတာစိတ်ထဲမှာအတော်လေးနေရခက်တယ်ဗျာ။မြို့ရွာတွေဟာမီးလောင်မြင်တွေဖြစ်နေပြီ။ဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့ပြည်သူတွေမျက်ရည်တွေနဲ့ရင်ဖွင့်တယ်နေနားထောင်ရတယ်။အာတင်းထားကြပါလို့မပြောရဘူး။ပြည်သူတွေကိုအဲ့လောက်ထိရုံမှရိုင်းဆိုင်နေကြတာတနေ့တူသောအကျိုးပြန်ခံရပါစေ။တရင်တွေနားမထောင်ဘဲလည်းမနေနိုင်ဘူး
။ဟုတ်ကဲ့ပါ။သူကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်ဖြစ်ပါလေ။အရင်တုန်းကလည်းစာရီရေးပို့လို့ကျွန်မသိရပါတော့။သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခက်ပါတယ်။သူကမြို့ရွာတွေမိလောင်ပြင်းနေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမျိုးရွာရင်မီးလောင်ပြင်းနေဖြစ်နေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော် VOA ရေမြန်မာပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တစ်ခါပို့ပြများများလာပါတယ်ဒါကြောင့်မလို့ VOA အနေနဲ့တရားသတင်းကောင်းစဉ်နဲ့တသက်မမတ်သတင်းထုတ်ပြန်ကြေညာပေးပါရန်နဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရန် VOA ရဲ့ပရိသတ်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ပါလေးနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါတယ်သူနီမဟုတ်တနည်းတဖုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းမရခင်ဗျာတဲ့ဒီသောရရှင်ကမြန်မာနိုင်ငံမှာလူသားစုပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOA ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါရယ်သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါနော်ဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကအစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့အစည်းဒီဖြစ်ရပ်တွေကိုအသေးစိတ်အစည်းအဝေးပြုစုနေတာဖြစ်ပါတယ်ရှင်။ဒါကြောင့်မို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့အစည်းအဝေးဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်။ဒါနဲ့ကျွန်မတလောကပဲစာပြန်ကြားပေးလိုက်တဲ့သောရရှင်တယောက်ရဲ့စာ။အဲ့စာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါ။ဒီစာကိုလွှင့်သွားပြီးတော့နောက်တစ်ရက်မှာရေးလာတဲ့သောရရှင်ကတော့
မနက်ကသတင်းနားထောင်လိုက်ရပါတယ်။အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါ။ငွေနှသိမ့်မှာလမ်းစရိတ် 9,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်။ဒီမှာတွေ့လာဓားဆိုပြီးပြတယ်တဲ့။ကျွန်တော်အေယာဝတီကပါ။နွမ်းပါလို့သားနဲ့သမီးကိုဆက်ယုံဆင်ခိုင်းထားတာပါ။စိတ်မချရပါမဲ့အခြေအနေရထားရတာပါ
။ဟုတ်ပါတယ်။စာဝင်နေရေးကြောင့်နေကားနေပြီးတော့မြို့ပေါ်တက်အလုံးလုံးကြာရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တောကဖြစ်ပါတယ်ရှင်။နားဆင်ပြောခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။စာဝင်နေရေးခက်ခဲလာတာနဲ့မျှမြို့ပေါ်မှာအခုလိုမျိုးဒုစရိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုမရှိတာရဲ့အပြရောက်လည်းဖြစ်ပါတယ်နော်။နောက်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမယ်ရှင်။ခန်းစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့သောရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရင်ဖွင့်ပြောပြလာတာပါ
။ကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါ။ ဒါလို့ပြောလို့လဲစစ်တပ်ထောက်ခံသူ၊ကျန်းဖို့ထောက်ခံသူ၊မဘာသာထောက်ခံသူ၊မျိုးချစ်အဖွဲ့ထောက်ခံသူ၊ယနေ့ခေတ်အခေါ်ဒလန်ပြူစောထီသွေးတောက်လုံးဝလုံးဝမဟုတ်ပါဘူး။ NLD ပါတီဝင်မဟုတ်ပေမဲ့အမေစုကလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလည်း NLD ရဲ့ကြီးအဖွဲ့မှအကူအညီပေးခဲ့သူပါ။စစ်တပ်ကအနာသိန်းတော်လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြပွဲတွေမှာပါဝင်ခဲ့သူပါ။ဆနပြပြည်သူတွေ၊ကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်။ကျွန်တော်တမိဆိုရင်လည်းအာနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အာနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထက်မှာကျွန်တော်တို့မိသားစုဟာလည်းစီးပွားပြက်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးကျယ်ရောက်ခဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့တမိကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုလှုပ်ရှားလာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံနဲ့အလုပ်ကိမ်းမှာစစ်မှုထမ်းဖြစ်တာရဲ့မိသားစုတကောင်စီမှာလည်းစစ်မှုထမ်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါကျွန်တော်ရဲ့မှတ်ပုံနေဟာဆိုလို့ရှိရင် 1985 စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့တကောင်စီကလည်း2000ခုနှစ်ကမိသားစုတကောင်စီနဲ့မှာတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းဆူပြီးတော့ဖြစ်နေပါတယ်ဒီလိုဖြစ်တွေပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်တမိခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်တန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တမိသားစုလုံးစာဝန်ကြီးရေးကျောင်းမကြီးအတွက်စိုးရိမ်ရင်မှတ်ကိုရောက်နေရတယ်ဆိုတာကို VOE ကနေပြီးတော့ရင်ဖွင့်ခြင်းပါတယ်ဗျာ
ဒါတော့တချင်ကစစ်မှုထမ်းတယောက်ဖြစ်ခဲ့ပါတယ်ဆိုတဲ့သူတယောက်ရဲ့အခုလက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစ်စောင်ကတော့ကိုကျော်ကြီးစီကဖြစ်ပါတယ
်လက်ရှိစစ်တပ်အနေနဲ့အဝေးပြေးကာလမကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအရေးယူပါသလဲမေးပေးပါအနေနဲ့အရရကလုံညုံရေးဂိတ်မှန်သမျှသူတို့ပါဇက်သေးပြောတဲ့ငွေကိုရင်မောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်ရန်ကုန်အဝင်3လမ်းနေပြည်တော်ရင်းနီတက္ကုံညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက်နှာပေါက်အကျော်ညောင်မင်းအောက်မှာ BMB တစ်စိတ်ပါစစ်သားတွေကကချင်ပြည်နယ်နန်စီအောင်စစ်စီရေးဂိတ်21မိုင်စစ်စီရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြားလို့ရရင်တိုင်ကြားရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ပေါ်ပြပေးဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်အားလုံးတွေပုံမကောင်းမွန်အစဉ်ပြေတဲ့တင်းတစ်ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်နော်ဘောရုပ်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။